ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်ခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါစိုက်ချိန်မှာမကြာခင်ကအဆုံးစီရင်ခဲ့ကြတဲ့မြန်မာနိုင်ငံသားမျိုးတွေကိုနှီးစပ်သူနဲ့စောင့်ကြည့်သူတွေကပုံမှန်စောင့်ကြည့်ကူညီပေးဖို့စိတ်ကျန်းမာရေးပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။မကြာခင်ကအဆုံးစီရင်ခဲ့တဲ့ Quarantine အသွားလာကန့်သတ်ခံထားရသူမျိုးနဲ့ပြပရောက်အထူးသဖြင့်တရားမဝင်နေရသူတွေအတွက်ဘယ်လိုစောင့်ကြည့်ကူညီပေးဖို့အရေးကြီးနေပါလဲကိုကိုကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာစိုးမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာစိုးမင်းခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလကိုကိုကိုအဆုံးစီရင်မှုတချို့စဖြစ်လာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဒီမကြာခင်ဖြစ်ခဲ့တာရဲ့ထူးခြားမှုတွေနဲ့ကျူတင်တတိပေးလက္ခဏာတွေနောက်ကာကွယ်ရေးအတွက်တကူရည်နဲ့အစိုးရကအဓိကလုပ်ပေးတင်တာတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေဒီကိုကိုကိုအဆုံးစီရင်နိုင်သူတွေနဲ့နီးစပ်သူတွေအနေနဲ့စောင့်ကြည့်သူတွေရောပေါ့နော်ဘာတွေကိုကြိုသိထားပြီးတော့ဘလို့ဝိုင်းကူလုပ်ပေးတင်တာတွေကိုပြောမှာမို့အဓိကဘသူတွေကိုစပြောကြတယ်ဆရာ
။ဒါတော့ကျွန်တော်ခုပြောမယ်ဒီဘက်ကဒီပတိယကိစ္စတခုနဲ့ဟိုဘက်ကအမလေးရှားကိစ္စနောက်ခုတော့အနေနဲ့ကတော့မတူဘူးပေါ့နော်။အဲ့တော့ဒီဘက်မှာဆိုရင်တော့ quarantine ထားတဲ့သဘောမျိုးဖြစ်နေတာပေါ့။အဲ့တော့ quarantine မှာပြောရှင်လည်းတောင်ပေါ်ကျတဲ့လူတွေရှိတယ်ပေါ့နော်။ပြင်နောက်ဝင်တော့တောင်းနေလူတွေရှိတယ်၊တမ်းမာရေးဘက်ကလူတွေရှိတယ်၊ဒါစောင့်ကြည့်နေသူတွေရှိတယ်။ဒီအနေနဲ့ကအဓိက COVID-19 နဲ့ပတ်သက်လို့တကယ်ကိုကျွန်တော်ဒီနေ့ကြက်ထဲမှာလုံးဝကြိုင်နေရတယ်ပေါ့နော်။အဲ့ဒီအချိန်မှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်တဲ့ပြဿနာတွေရှိလာနိုင်တယ်ဆိုတာလေးကိုတော့ထည့်စဉ်းစားထားပြီးတော့ဒါလေးကိုကြည့်ကြည့်ထားမယ်။အဲ့တော့ပြည်သူရောက်လာတဲ့လူတွေကအနေထားပေါင်းနေနဲ့ရောက်လာတယ်၊ဘယ်ကြောင်ပေါင်းနေနဲ့ရောက်လာ။အဲ့တော့အဲ့ဒီမှာဒီလိုမျိုးပြဿနာဖြစ်နိုင်ခြင်းရှိတဲ့လူတွေပါနိုင်ကြလားပေါ့နော်။ဒီမှာအကျဉ်းချုပ်လို့ဆိုဒီစိတ်ကျန်းမာရေးပြဿနာအကျဉ်းနဲ့မျိုးစေ့ပြဿနာရှိသလား၊ရှိခဲ့ဘူးသလား၊ပြသမှုခံယူနေသလား။ဒါမျိုးလေးကိုတစ်ချက်မေးလိုက်ကြည့်လိုက်မယ်။ရှိရဲ့ဆိုလို့ရှိရင်လိုအပ်တာလေးတွေတုတ်ပေးမယ်။အခုကသူရဲ့အနေထားပေါ့နော်အနေထားကိုပြောရဆိုတဲ့အချိန်မှာကိုမေကပြောတဲ့ one day စီဟာမျိုးကြီးရှိကြလားဒါမျိုးကြီးတစ်ချက်ကြည့်မယ်သူကိုသိရလည်းလည်းနေရမယ်အဲ့ဒါမျိုးကြီးလောက်သွားမယ်ဆိုလို့ရှိရင်တော့တိုင်းတာတစ်ခုထိပေါ့ဒါလေးကိုသူကသိလာနိုင်တယ်အထိုက်ကျကျွန်တော်တို့ကောက်ဝင်ရှိပြီးလုပ်လာနိုင်ပါလေဟိုဘက်မှာကြားတော့လေအဲ့ဒီလူတွေရှာလူတွေကြားတော့ဒီထက်သူကတော့ဖြစ်လာပြီပေါ့နော်ဒီဘက်မှာသူနေရတဲ့အနေထားဘယ်လိုအနေထားရှိသလဲသူအစိုင်းဝိုင်းကဘလူအမေသားရှိတယ်သူရဲ့နိုင်ငံမှာဒါတွေနဲ့ပတ်သက်လို့သူဘလူလေးဆောင်ပေးထားတယ်လေအဲ့လိုချက်တွေကလည်းအရေးကြီး
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီ quarantine ဝင်ရတဲ့လုပ်ငန်းစဉ်ကမြန်မာနိုင်ငံမှာအခုအဓိကဒီကာကွယ်လုပ်ငန်းစဉ်တစ်ခုလည်းဖြစ်နေတာပါဆရာနော်အဲ့ဒီခါကျတော့ခုနကဒီဆရာပြောခဲ့တဲ့သူတို့ရဲ့ဒီစိတ်ကျန်းမာရေးဆရာနောက်ခံအခြေအနေကိုကြိုတင်မေးပြီးတော့သတိထားတာအပြင်နောက်ထပ်ရောဒီသူတို့နဲ့ဆက်ဆံရေးအပိုင်းတွေမှာအထူးသတိပြုတင်တာတွေရောရှိသေးလားဆရာ
သူတို့ရဲ့နောက်လာအချိန်မှာဒီလူတိုင်းဆိုင်ရာစိတ်တိုင်းဆိုင်ရာကျန်းမာရေးအခြေအနေသိထားဖို့လိုမယ်ပြီးနောက်တစ်ခုကသူတို့မှာဘယ်လိုဖြစ်ရင်းစုတွေရှိနေတယ်လဲပေါ့နော်အဲ့အမျိုးကြီးသိထားဖို့လိုမယ်နောက်တစ်ခုကတစ်ခါကြောက်ရင်သူကမပြောချင်တာလေးတွေရှိသူပြောဖို့အစင်းလေးမရှိတာလေးတွေအဲ့ဒါကိုလည်းဒီဘက်ကနေပြီးတော့ပေါ့နော်ပြေပြေဆုံးဆုံးဒီဘက်ကနေပြီးဒါလေးကိုနားလည်ထားပြီးဖို့လိုတယ်ပြီးလို့ရှိရင်သူတို့ကဘာယောဂရည်အခန်းရှိလာတယ်လဲပါလာတယ်ဒါတွေသိထားပြီးဖို့အဲ့တဲ့ care တွေပေးမယ်နောက်တစ်ခုကတော့အခုမရှိသွားနေတဲ့ဒီမှာအဲ့မိန်းနေကန်နဲ့ပတ်သက်လို့ဒါလေးကိုကြောင်းပြီးလို့ပြောမယ်ပေါ့နော်ဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့ဒီချက်ပြပြီးတော့သိအောင်သူတို့အသိပညာတန်းတန်းဘယ်လောက်ပေးမလားဒါတွေပါကျွန်တော်တို့စဉ်းစားဖို့လိုမယ်အခုလည်းကျွန်တော်တို့ဒါတွေတော့ပြီးတော့ပေးနေတယ်အွန်လိုင်းကလည်းပေးတယ်နောက်တစ်ခုကလူမျိုးဝင်ငန်းကယ်ဆယ်ရေးပြန်လည်နေရာချထားရတဲ့သူလုပ်နေတဲ့ဒီနောက်ဝင်ငန်းနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒီချက်လေးတွေတော့ပြောနေတယ်ပေါ့နော်နောက်တစ်ခုကဒီနေ့ကဝန်ကြီးဆိုင်စီဟာမျိုးစောင့်ကြည့်မယ်လူအပ်တယ်ဆိုလို့ရှိရင်ကျွန်တော်စိတ်ကျန်းမာရေးစူးစူးဆောင်ဆောင်မှုနဲ့ပတ်သက်တဲ့အကူအညီကိုချိတ်ဆက်ပြီးရယူမယ်ပေါ့နော်အဲတော့လူအပ်တဲ့စိတ်ကျန်းမာရေးဆောင်ဆောင်မှုရယူတဲ့ဆိုတာကလည်းဒီတစ်ထိုင်ရာပြည်မတိုင်းဒေသကြီးမှာရှိတဲ့စိတ်ကျန်းမာရေးဌာနတွေစိတ်ကျန်းမာရေးအကူအညီဆရာဝန်ကြီးတွေကိုဆက်သွယ်နိုင်တဲ့တယ်လီဖုန်းလမ်းကြောင်းတွေရှိတယ်ဆက်သွယ်နိုင်တဲ့အခြေအနေရှိတယ်ဒါတွေနဲ့ကျွန်တော်တို့ဖုတ်ပြန်ထားတဲ့ဟာတွေရှိတယ်အဲ့ဒါတွေကချိတ်ဆက်ဆောင်ရွက်ပေါ့လို့ယူပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘလို့အကြံပေးခြင်းတွေလဲအခု quarantine မှာဒီစိတ်ဖြစ်စီမှုကနေပြီးတော့ကိုယ့်ကိုယ်အဆုံးစင်တဲ့အဆင့်မျိုးအထိပေါ့နော်မရောက်အောင်ကြိုပြီးတော့ကာကွယ်တဲ့အနေနဲ့
ကာကွယ်ပြီးတော့တယောက်ချင်းစီအလိုက်ပေါ့နော်အဲ့တော့စိတ်ဖြစ်စီမှုကိုချော့ချဖို့လိုမယ်နောက်ကို့မှာအကူအညီလိုရယ်ဆိုလို့ရှိရင်တောင်းခံဖို့ပေါ့နော်ကျန်းမာရေးနဲ့ပတ်သက်တဲ့အလူကြီးနဲ့ပတ်သက်တာကိုအဲ့ဒီမှာရှိရတဲ့ဒီကိစ္စနဲ့ကိုယ့်ရဲ့လိုအပ်ချက်အကူအညီတောင်းခံဖို့လိုတယ်အကူအညီတောင်းခံရဆိုတာရယ် realistic ပေါ့နော် ရောင်းနေတဲ့နေရာရဲ့ဖြစ်နိုင်တဲ့အနေအထားပေါ်မှာလည်းမူတည်ဖို့တော့တကယ်လိုအပ်တဲ့ basic ပေါ်တော့အဲ့ဒါလေးလိုအပ်ရင်တောင်းခံပါနောက်တစ်ခုကတော့ကိုယ့်ရဲ့ social network ပေါ်မှာဒါကိုအတိုင်းအဝန်းနေနဲ့အပြင်အသက်အွယ်ရနိုင်တဲ့ email တွေပေါ်တော့ telephone နဲ့ email internet တို့အဲ့ဒါမျိုးတွေနဲ့အသက်အွယ်ရှိနေဖို့လိုမယ်ဒီလိုရှိကိုယ့်ရဲ့အခက်အခဲတွေရှိရသလိုရှိရပုံပုံလေးတိုင်ပင်မှုလိုမယ်နောက်တစ်ခုကတော့ကိုယ့်ရဲ့စိတ်ဖြစ်မှုဆောရှားမှုဆိုတာတော့ဘာသာရေးလောက်တာတော့ကိုယ့်ကိုယ်တက်တောင့်တက်တာရှိအောင်နေတာလို့ healthy lifestyle ကိုနေဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီနိုင်ငံသားရောက်မြန်မာလူသမားတွေအတွက်တော့ဆရာကြီးအထူးသဖြင့်တော့ဟိုတရားမဝင်ပေါ့နော်သူများထက်ပို့ပြီးတော့စိတ်ဖြစ်မှုကြုံနေရကြတဲ့သူမျိုးအတွက်ကော
အဲ့ဒါကတော့ကိုယ်ကပြောခဲ့တဲ့ဟိုအခြေခံအချက်တွေပေါ့နော်ကိုယ့်အကောစိတ်ဖြစ်မှုဖြောချမှုကိုယ်အခက်အခဲရှိနေတာတင်ပြဖို့ဒါပေမဲ့ထက်တာကိုယ်အခက်အခဲရှိတာကိုဘယ်လိုလဲကျောင်းဝင်လည်းမလို့တင်ပြမလဲပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့လုပ်မယ်ဆိုလို့ရှိရင်ကိုယ်ကပြောခဲ့တာပေါ့နော်ဒီအရကိုကျွန်တော်တို့ဘာလုပ်ပေးမလဲဘယ်လိုဖြေရှင်းလို့ရမလဲပေါ့နော်အဲ့ဒါမျိုးတွေကိုသက်ဆိုင်ရာဌာနအကုန်လုံးချိတ်ဆက်ပြီးတော့ပူးပေါင်းပြီးစဉ်းစားပြီးတာကအကြီးအကျယ်ဆုံးဖြစ်တယ်လို့ကျွန်တော်လည်းမြင်ပါတယ်
ဟုတ်ကဲ့ဆရာဒီညမှာဒီလူမှုအတိုင်းဝိုင်းဒီလူမှုကွန်ကြီးအဖွဲ့အစည်းတွေရဲ့ကန္တာအနေနဲ့ရောဖြည့်ပြီးတော့အရှင်းပြနေတာရှိသေးလား
အဲလူမှုအဖွဲ့အစည်းတွေအတိုင်းဝိုင်းတွေကအဲ့ဒီဒေတာကချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ကိုက်ညီရဲ့အတိုင်းပေါ်တော့ဟုတ်ပြီးနိုင်တယ်အကူအညီပေးကြရသလိုရှိရင်တော့အများကြီးအထောက်အကူဖြစ်ပါတယ်ကျွန်တော်အပြင်ကအထောက်အကူအကူအညီပံ့ပိုးပေးရတော့ဒေတာပဲပို့ပါတယ
်ဟုတ်ကဲ့အခုလိုဒီစိတ်ဖြစ်မှုဌာနေမတရားချုပ်နေရတဲ့သူမျိုးအတွက်ပေါ့နော်သူရဲ့ဒီနိစ္စရာမိသားစုနဲ့အတိုင်းဝိုင်းကိုဆရာဘယ်လိုချမ်းပေးခြင်းလဲ
မိသားစုအတိုင်းဝိုင်းဘက်ကနေပြီးတော့သူတို့အခုကြုံနေရနေတာပေါ့နော်ဒီ COVID-19 ဆိုတာကသူတယောက်ပဲကြုံနေရတဲ့ကိစ္စတော့မဟုတ်ဘူးတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြုံနေရတယ်သူရဲ့အကျိုးဆက်ကသူတယောက်ချင်းစီလည်းအနေနဲ့များရှိတယ်အဲ့တော့ဒါတွေကိုလည်းသိထားပါအေးလက်ရှိအခြေအနေကိုအကြည့်အခြေအနေမှန်ကိုလက်ခံထားပါဒီလိုရှိရင်ကိုယ့်ဘက်ကနေပြီးတော့ပေးလို့ရတဲ့အကူအညီတွေပေးပါအနည်းဆုံးဒီလိုအနေထားမျိုးပါဆိုရှယ်နက်ဝက်ကနေပြီးစကားပြောလိုက်ဆိုလိုက်ရတယ်ဆိုတာကလည်းသိကြည့်ကြည့်ကိုအတိုင်းတာတစ်ခုဆိုတော့ရော့နေဆိုင်နေပေါ့နော်ပြီးရင်ဒီကိစ္စနဲ့ပတ်သက်ပြီးလို့ဒီလိုဖြစ်ရကောင်းလားဆိုပြီးတော့အဲ့လိုအပြစ်တင်တာမျိုးပေါ့နော်တယောက်နဲ့တယောက်ဂိမ်းလုပ်တာမျိုးတွေကိုမလုပ်စီခြင်းဘူးသူကကိုယ့်ရဲ့နားလေခြင်းနဲ့ရုပ်စုဆက်ဆံပြီးတော့လိုအပ်တဲ့အကူအညီပံ့ပိုးမှုတွေရနိုင်တဲ့လောက်လုပ်ပေးစီခြင်းပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
Thank you.